ဒီနေ့ကတော့ဒီနေ့ရှိတဲ့ရှင်ရင်ဒီနေ့2019ခုနှစ်ပထမ6လတွင်မြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာတိုးတက်မှုတွေရှိခဲ့ကြောင်းတရုတ်နိုင်ငံကပြောဆိုပါတယ်။နိုင်ငံတကာကဝိုင်းပေခန့်ထားတဲ့မြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာ2019ဇန်နဝါရီလကနေဇွန်လအထိ တန်ပေါင်း2,500ရာခိုင်နှုန်းထိတိုးလာခဲ့တယ်လို့တင်ပို့ကုန်ပမာဏဟာလည်း29.5ရာခိုင်နှုန်းတိုးခဲ့တဲ့အကြောင်းတရုတ်နိုင်ငံအကောက်ခွန်ဌာနကဒီကနေ့ပဲထုတ်ပြန်ကြေညာပါတယ်။နောက်ဆုံးထုတ်ပေါ်လာတဲ့ကိန်းဂဏန်းတွေကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မေဇိုင်းတုံဆက်သက်မှုတွေကိုထိန်းချုပ်ဖို့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံပေါ်ဖိအားပေးမှုတွေပိုတိုးလာမယ်အလားအလာတွေရှိပါတယ်။ကျောင်းနိုင်ငံဟာမြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာဒီနှစ်3လပတ်အတွင်း40ရာခိုင်နှုန်းလောက်တိုးလာတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတွစ်တာလူမှုကွန်ရက်ကနေဝေဖန်ခဲ့ပါတယ်ရှင်။